ရခိုင်ပြည်နယ်မှာနေနေမှုမရပဲတိုက်ပွဲဆက်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါရစေ။ဗုဒ္ဓဘာသာမြို့နယ်မှာတပ်မတော်ရဲ့ဆက်တွေတိုက်ခိုက်ခံရတယ်လို့ဒေသခံတွေပြောတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ပြောခွင့်ရတာလည်းတီးပြီးပြောဆိုလိုက်ပါရစေ။တပ်မတော်ဘက်ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အတည်ပြုချက်မရပါဘူး။မင်းများမြို့နယ်ထဲမှာတော့တပ်မတော်ရင်တန်းကို AA ကဘုံခွဲတိုက်ခိုက်တယ်လို့တပ်မတော်ဘက်ကပြောပါရစေ။တိုက်ပွဲတွေဖြစ်တိုင်းမှာလည်းဖြစ်နေတဲ့နေရာပတ်ဝန်းကျင်ကရွာသူရွာသားတွေထပ်ပြေးနေကြပါတယ်။စင်မီမငိမ့်သေးတဲ့ရခိုင်ပြည်နယ်တွင်းကအခြေအနေကိုထိုင်းချေဆိုင်ပြည်သူတွေနောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းစစ်ရေးလှုပ်ရှားနေတဲ့တပ်မတော်စစ်ကြောင်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။မနေ့ကမွန်လွယ်ပိုင်းလောက်မှာဒေသတောင်နဲ့ဂူရီတောင်မြို့နယ်ဆက်ခွတ်ဆုံကျေးရွာလေးမှာမြန်မာစစ်တပ်ကနေစီးနင်းလာတဲ့ဆက်တပ်လေးကိုသူတို့ဘက်ကတိုက်ခိုက်ခဲ့ကြောင်းအေးရခိုင်လက်နက်ကိုင်အဖွဲ့ကြံကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဘူဒီတောင်ဘက်မှာမနေ့ကလည်းပဲဒီထိုးသိမ်းချင်ဖို့ဒီအားဖြည့်ကိုတက်လာတဲ့မြန်မာစစ်တပ်ရဲ့ဆက်လက်တိုက်ခိုက်ကိုကျွန်တော်တို့ဘက်ကနေပြည်တော်တာဝဟန္တာတိုက်ခိုက်တာတွေတော့ရှိတယ်။အမှဆက်လက်ပုံကြီးအထူးကြဆင်းမှုအသေးစိတ်တော့ကျွန်တော်စီလည်းရောက်မှာပါ
ဒီတက်ကမှုနဲ့ပတ်သက်လို့သူတို့စီကိုအသေးစိတ်သတင်းရောက်မလာသေးဘူးလို့လည်းခိုင်တုခကပြောပါရယ်။မနေ့ကဗုဒ္ဓတော်ကြီးကျောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ညင်တွေ့ခဲ့ရတဲ့အခြေအနေကိုဖတ်ဆုံကြည့်ဝါသာတူးကအခုလိုပြောပါရယ်
။အဲဖတ်ဆုံတမအိုင်ဆိုရာရှိတဲ့ဖတ်ဆုံအိုင်များလောက်မှဖြစ်ကြရယ်။မြန်မာတက်မလို့ဟာစီကျောင်းဆက်လာတာကိုနှစ်ဦးနှစ်ဖက်ပြည့်ပြီးတော့အမှတက်ကမှုရရှိရဖို့ကိုမြန်မာတက်မလို့တက်တယ်နဲ့ဒီငါကြည့်တာမရှိပြုတ်သွားလို့ပြောမြန်မာတက်မလို့ကတော့ဒီနဲ့ဖြည့်ရလို့ပြောဒိနာမှရှိရဲဖြည့်ရောအလူတွေမြင်လိုက်တယ်လို့
ပိုက်ပွဲဖြစ်ပွားပြီးမြန်မာစစ်တပ်ကလည်းလက်နက်ကြီးငယ်တွေနဲ့ပြစ်ခတ်နေမှုကြောင့်အနည်းဝန်းကျင်ကရွာသားတွေဒေးလို့ရကိုတိမ်းရှောင်နေရတယ်လို့ဖတ်ဆုံကြေးဝါသားကပဲဆက်ပြောပါရယ်
ရခိုင်ကျတော့ကကဖြစ်လို့သူတို့ကကြောက်သွားတယ်မြန်မာတက်မလို့အဲကျိုးရုပ်ဖြူပြီးလက်နဲ့တည်းနဲ့ပြစ်တယ်လူတွေငိုတော့မထူဘူးပေါ့အဲ့နာမှာရှိရဲကဖောက်ဆောင်ရဲသေးကမြိုင်အိုးဖောက်ကျင်းတော်တို့အကုန်သူတို့ဖြတ်ပြေးကြတယ်လေရောမမီးရတော့မင်းက
ပြစ်ခတ်တိုက်ခိုက်မှုဖြစ်ပေါ်တဲ့နေရာဟာရတိတ်တော်မြို့နယ်အိုးဖောက်ရွာနဲ့ဗူဒီတော်မြို့နယ်ဖောက်ဆောင်ကျေးရွာကြားမေယူမြင့်တက်ကတုံးခွတ်ဖြစ်ချောင်းဆုံတဲ့နေရာမှာဖြစ်ပေါ်ခဲ့ကြောင်းဖောက်ဆောင်ကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကပြောပေမဲ့တိုက်ခိုက်မှုအခြေအနေကိုတော့မသိရှိဘူးလို့ပြောပါတယ်မနေ့ကမင်းပြမြို့နယ်ထဲမှာအေအေဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုလည်းခိုင်တုခကပြောပါရယ်
။ဒီမင်းပြဘက်မှလည်းမနေ့ကနေပြီးတော့အဲဘမစစ်တပ်ဘက်ကဒီထိုးသိမ်းဖို့တက်လာတဲ့ကျွန်တော်တို့ဘက်ကဒီထိတိုက်ပွဲဖြစ်တာလည်းရှိတယ
်။တပ်မတော်သတင်းမှကြံကြားရေးဖွဲ့သွင်းမှုဘုံမှုချုပ်စွန်မင်းတို့ကတော့ဗုဒ္ဓတော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲရှင်တွေကိုမသိရှိသေးဘူးလို့ဆိုသလိုမနေ့ကမင်းပြမြို့နယ်ပန်းမြောင်ကျေးရွာဘက်မှာတပ်မတော်ရင်နှစင်းမိုင်းခွဲတိုက်ခတ်ခံရကြောင်းပြောပါရယ်
။အဲဒီမှာတော့ကျွန်တော်လည်းခုချိန်မသိသေးဘူး။မလေးကတော့ကျွန်တော်ပန်းမြောင်ကြီးရပါမှာလို့နိုင်တဲ့တာချက်တာရှိပါတယ်။အဲဒီမှာတော့ကျွန်တော်စီကစစ်တုံးပေါ်တော်ရင်တပြီးမှတိုက်ခိုက်တာဖြစ်တယ်။မော်တော်ရင်တော့အနည်းငယ်လက်သေးသွားတယ်။လူလုံးခွဲရတော့ဘာလို့လဲဖြစ်ပါတယ်။မောင်းလို့ရပါလား။ဆန်နဲ့ထိတိုက်တာရရှိလို့မရှိဘူးပြ
။ဒီကနေ့မှလည်းရတိတ်တော်မြို့နယ်ဂျင်းတော်ကြီးရွာထဲကိုမြန်မာစစ်တပ်ဘက်ကပြစ်ခတ်ပြီးဝင်ရောက်ခဲ့လို့ရွာသားတွေတိမ်းရှောင်နေရကြောင်းကြီးရွာရမီရဖတ်သူကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေနှစ်စဉ်လိုလိုဖြစ်ပွားနေပြီးစစ်ဆောင်ရွာသားတွေကလည်းပုံမှုတိုးပွားလာနေပါတယ်။မြန်မာအစိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအပါဝင်မြောက်ပိုင်းမှာမိတ်လေးဘွဲ့ကိုရှေ့တရင်ပတ်တင်းလာနေကြရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငင်းချမ်းရေးအတွက်တိုက်ဆုံဆူနေမှုပေချာသလောက်ရှိနေပြီးဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ဟာအပြစ်ဆက်ရက်စက်ရေးဒေသထဲမှာမပါဝင်တာကြောင့်တိုက်ပွဲလျှော့ပြရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။